ရိယာဝါဒဟောဖို့ပြဗုဒ္ဓမြတ်ဖရာဆိုသုတတိပြုသောင်းမှုအစဉ်သာဆို
ည
ီဝဲဒီခံရှောင်းပယ်လန်းလေးရန်မြည်ရများဆိုလိုခြင်းကျွေးမိတွင်အလင်းတော်ပြောက်လေဆိုညစွာပြဟောကြားတော်မူတဲ့ဣရိယဝါဒတရားတော်ကို၌ယူကြရတဲ့ကောင်းမှုကစေရနာတော်၏အစွမ်းကြောင့်ဣရိယဝါဒတရားတော်ကိုအပြည့်စုံနိုင်ကြမှသာကြပြီးနည်းဣရိယဝါဒတရားတွေကိုမိမိတို့တန်တာနဲ့ပြည့်စုံအောင်ကျင့်ကြအားထုတ်နိုင်ကြသည်ရှိ၍ဝိပဿနာညာစေရိယမညာစဉ်းနည်းစေခါသိဉာဏ်ရပြည့်စုံနိဗ္ဗာန်ချမ်းသာတရားတော်များကိုဉာဏ်ဉာဏ်စွာဆက်ရောက်၍မြတ်မောက်ပြုနိုင်ကြပါစေကုန်သတည်းနမညာဟောတဲ့အရိယဝါဒတရားကိုဆက်ပြီးဟောရမယ်။ဒါပေမဲ့ပထမဆုံးကခေါင်းစဉ်လေးတွေကိုလည်းညာပြီးဆက်လိုက်အောင်မှသင်ကြားပုံမှာဒါကြောင့်အကြီးညုတ်ထပြီးပြောမယ်။အရိယဆိုတာကအရိယပုဂ္ဂိုလ်ပဲ။အဝါဒဆိုတာကနေရာအိမ်လို့အဓိပ္ပာယ်ရှိပါတယ်။ဒီခုပေါင်းလိုက်တော့အရိယဝါဒဆိုတာအရိယတို့ဤနေရာအိမ်လို့ဆိုလိုပါတယ်။အနည်းဟောခဲ့တဲ့အတိုင်းအရိယပုဂ္ဂိုလ်ဆိုလို့ရှိရင်ရှေးရှေးကဘုရားရဟန္တာအရိယပုဂ္ဂိုလ်တွေလည်းဒီအရိယဝါဒတရားတွေကိုပဲကြီးပြီးတော့နေသွားကြပါတယ်။ယခုပစ္စုပန်ခေတ်ဂေါရဏသာဆိုင်သာသနာခေတ်မှာရှိတဲ့ဘုရားရဟန္တာအရိယပုဂ္ဂိုလ်တွေလည်းဒီအရိယဝါဒတရားကိုပဲမြည်ပြီးတော့နေရပါတယ်။နောက်ခါကာလပွင့်ထွန်းသောဘောလတ္တနဲ့ဘုရားရဟန္တာအရိယပုဂ္ဂိုလ်တွေလည်းပဲဒီရဝတာတရားတော်တွေကိုပဲအမိပြုပြီးတော့နေရမှာပါပဲတဲ့ဒီရဝတာတရားတွေကိုဆုံးလို့ပြီးတော့အရိယမဖြစ်နိုင်ဘူးလို့ဆိုလိုပါတယ်ဒီတော့ဒီရဝတာတရားတွေဟာအမတန်ရေးကြီးတဲ့တရားတွေဖြစ်ပါတယ်တနည်းအားဖြင့်ဆိုရင်အရိယဝတာတရားနဲ့ပြည့်စုံနေကြတဲ့အရိယပုဂ္ဂိုလ်တွေဟာအဘယ်လေးပါးအစရှိတဲ့သံဃာဝဆင်းရဲတွေမှလွံ့မြောက်သွားပါတယ်။ဒါကြောင့်အရိယဝါဒဆိုတာအဘယ်လေးပါးအစရှိသောသံဃာဝဆင်းရဲတွေကလွံ့မြောက်အောင်လို့ကိုအောင်ရာဌာနတွေလို့ဆိုရင်လည်းမလွဲပါဘူး။လောကမှာဒိယအန္တရာယ်ရှိနေသလိုပဲသံဃာမှာလည်းဒိယအန္တရာယ်ရှိနေပါတယ်။အဲဒီဒိယအန္တရာယ်အကုန်လုံးကိုကာကွယ်ပေးနိုင်တဲ့နေရာဌာနကြီးတွေဆိုတာဒီအရိယဝါဒတရားကြီးတွေပါပဲအဲဒီအရိယဝါဒတရားတွေမှာအခုတရားနာပရိသတ်တွေကိုအောင်ပြီးတော့ဒိယအန္တရတွေကအစဉ်ထာဝရလွံ့မြောက်မှုရာမြတ်စွာဘုရားကဒီအရိယဝါဒတရားတွေကိုဟောကြားထားခဲ့ပါတယ်အဲဒီလိုဟောကြားထားခဲ့တဲ့ဘုရားမိန့်တော်တွေကိုခွန်ကြီးတို့ကသတင်းဟောကြားနေတယ်လို့အာယုံပြုပြီးလာကြပါဒါပေမဲ့ဒီနေ့တော့ပါဠိကိုမျိုးပဲအရိယဝါဒကောင်းစဉ်ဆောင်းမှုကလေးတွေလောက်သာရွတ်ဆိုပြီးတော့အတူတူပဲဟောပါမယ် ငါယင်ပဲလေးခွန်6တွေသုံးစီစောင့်တပါဆိုပါနဲ့လည်းပြည့်စုံရမယ်အဆောင်ရှောက်တစ်ပါးနဲ့လည်းပြည့်စုံရမယ်တဲ့အရိယဝါဒ၃ခုပေါ့လေးရမိဃပဲရှင်းရာသစ္စာသီးသာများဆိုသစ္စာတွေကိုလည်းပြရမယ်တဲ့ဒီတော့ဒီသံဃုတ်သေးကနှစ်ပါးခေါင်းကသံဃုတ်သေးကသုံးပါးပေါင်း၅ပါးကြီးသွားပြီဇာမိကျင့်စဉ်ဇာကြည်လင်းဆောဝင်းငိမ့်စေတာဆိုစင်ရမယ်တဲ့အကြာစီတွေနဲ့နောက်ကျခြင်းမရှိဘဲနဲ့ကြီးကြီးလင်းလင်းဖြစ်စေရမယ်တဲ့သောတဝံနဲ့ငိမ့်တဲ့တရားနဲ့လည်းပြည့်စုံရမယ်တဲ့ဒီသံဃုတ်က3ပါးကျင်5ပါးနဲ့ပေါင်းလိုက်ရင်7ပါးရှိသွားပြီစိတ်ကောင်းစွာလို့ပညာလို့မချို့ကုန်စေပါဆိုစိတ်ကလည်းပဲຢາກາດໍດາ મો ຫະອັດຊີດໍອ ങ്ങി ຈີດ້ວຍອະຈົກແຈດີມາລົ້ມຍາດາແມ່ເດລົ້ມຍາດຈອງກໍໂກບາຍຍານແລະດີຍາແມ່ທີ່ສອງພຸກການັບອາລົງປ້ອງໄລດໍເສບາດີດວາອະຣິຍາວາທະຫໍຂໍດຍາບຸດທະຍາພະຍາສຸသူကဟောခဲ့တယ်လေဆိုရင်မြတ်စွာဘုရားကဟောထားခဲ့ပါတယ်တဲ့အဲဒီထဲမှာရှင်ဥစွာထူတော်မှုလိုတာကဘာတော့ဆိုရင်အဆောင်ချုပ်လေးတစ်ပါးကစပြီးထူတော်မှုပါပဲမင်းကြီးကပြောခဲ့တဲ့အဆောင်ချုပ်လေးတစ်ပါးပါပဲစိတ်တိုင်းမှယူသတိပြုစောင့်မှုအစဉ်ထားဆိုဒီဇီဥစွာကြွယ်ဝတဲ့ပုဂ္ဂိုလ်တွေထက်တန်းရုထာဏနေရာရှိတဲ့ပုဂ္ဂိုလ်တွေရဲ့အိမ်တွေမှာဘေးရန္တရာလုံခြုံအောင်လို့အဆောင်လျှောက်လေးထားရတယ်ထက်တန်းရုထာဏနေရာအမှန်တန်ကြီးကျယ်တဲ့ပုဂ္ဂိုလ်ကြီးတွေကြတော့အဆောင်လျှောက်ကတခုတော့မဟုတ်ပါဘူးအများကြီးထားရပါတယ်ခြေတုံးကသေဥသံပိုင်ဘယင်းမြတ်တွေဆိုလို့ရှိရင်သက်တော်ဆောင်နေဆိုတာအများကြီးထားရပါတယ်တိုင်းပြည်နိုင်ငံတွေမှာဘေးရန်အန္တရာယ်မဝင်လာအောင်လို့အဆောင်လျှောက်တွေဆိုတာပေါင်းညီကနေပြီးအများကြီးပဲထားရပါတယ်အဲဒါလိုပဲမိမိတို့ခန္ဓာကိုယ်ထဲမှာကိလေသာဘေးရန်အန္တရာယ်တွေမဝင်ရောက်နိုင်အောင်လို့ အကောင်းဆောင်ကလေးတစ်ခုထားရမယ်။ဒါကလေးတော့ဆိုလို့ရှိရင်မာယာမှုသတိအဆောင်ချက်ကလေးတဲ့။အဲဒီသတိအဆောင်ချက်ကလေးကိုဘယ်လိုထားရမလဲဆိုရင်ဖြစ်တိုင်းဖြစ်တိုင်းမှတ်စုပြီးတော့ထားရမယ်တဲ့။ဖြစ်တိုင်းဖြစ်တိုင်းဆိုတာမျက်စိကမြင်တိုင်းမြင်တိုင်းနားကကြားတိုင်းကြားတိုင်းနှာခေါင်းကအနံ့ကိုနားတိုင်းနားတိုင်းလျာကအရာတာကိုစားပြီးတိုင်းစားပြီးတိုင်းကိုယ်ကတွေ့ထီတိုင်းတွေ့ထီတိုင်းမရှိပြီးတော့အဆောင်လေးထားရမယ်ကိုယ်ကတွေ့ထီရဲ့ဆိုတဲ့နေရာမှာကိုယ်ငူရာပြည့်ပြင်းတိုင်းပြည့်ပြင်းတိုင်းအကုန်လုံးပါဝင်တယ်လက်ကလေးထုတ်လိုက်ရင်လှုပ်တဲ့ဘိုင်းကလက်ထဲမှာတွေ့ထီမှုလေးရှိတယ်တော်တော်ကြာမှဒါကိုပြည့်ပြည့်စုံစုံပြောရမယ်ခေါင်းကလှုပ်လိုက်ရင်လည်းကောင်းမှာအတွေ့အထိရှိတာပဲအတွေ့အထိဆိုတာကဒီကိုယ်လုံးနေရာတကာမှာရှိပါတယ်အဲဒီအတွေ့အထိတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းလည်းပဲမရှိပြီးစောင့်ရှောက်ကလေးထားရမယ်ဒီကုစဉ်းစားကြံစီတိုင်းလည်းမရှိပြီးစောင့်ရှောက်ကလေးထားရမယ်ဒီကုစဉ်းစားကြံစီရဲဆိုတာကတော့သူ့နဲ့ပဲဟာအင်မတန်ကြည်ပြမှာတယ်အိပ်ပျော်နေတယ်လာဟုတ်ပဲသူကညံ့နာတယ်ဣရာကနိုးတယ်ဆိုတော့ကစပြီးသိကူးတော့တာပဲနောက်တခါအိပ်ကျော်သွားမှအားတော့ရတော့တယ်ဒီနေ့လုံးတခါတည်းမရမနာသိကူးနေတာပဲအဲဒီသိကူးတွေကမှကောင်းတဲ့သိကူးလည်းပါပါသေးတယ်သို့တော့များသောအားဖြင့်မကောင်းတာတွေကများတတ်ပါတယ်အဲဒီလိုသိကူးစဉ်းစားကြံစီတိုင်းလည်းအမရတဲ့တတိလေးနဲ့စောင့်ရှောက်ရမယ်တဲ့အဲဒီလိုစောင့်ရှောက်နေလို့ရှိရင်သာဃာရောဒမောဟကိလေသာဒိယအန္တရာယ်ကြီးငိမ့်နေပါတယ်အဆောင်လျှောက်ရှိတဲ့နေရာဌာနကိုဒိယအန္တရာယ်ဝင်နိုင်ဘူးတခိုးတို့လူဆိုးတို့ဓမြားတို့ရံသူတို့ဆိုတာဟာအဆောင်လျှောက်ကောင်းရင်ဘယ်ဝင်နိုင်လိမ့်မလို့အဆောင်လျှောက်မရှိတဲ့အိမ်တွေဆိုရင်ဝင်ပြီးတော့ကိုရှင်နဲ့ကိုရာတဲ့လူရှင်နဲ့လူရာတဲ့နေဆက်ရှင်နဲ့နေဆက်တာတဲ့အဲ့ဒါဟာအဆောင်ရှောက်မရှိလို့အဆောင်ရှောက်မရှိလို့ပါပဲကြည့်ပြန်ရင်လည်းအဆောင်ရှောက်ကမလုံညုံတော့ပါပဲကောင်းကောင်းလုံညုံအောင်ဆောင်ရှောက်နေရင်တော့ဘာမှဘေးရန်တွေမဖြစ်နိုင်ပါဘူးအဲဒါလိုပဲဇွားချောက်ပါကဖြစ်တိုင်းဖြစ်တိုင်းကိုရှုမှတ်ပြီးတော့သတိဆောင်ရှောက်ကလေးအသင်္မပြထားရမယ်တဲ့အဲဒီအဆောင်ရှောက်ထားတာကလည်းယန္နာဖြစ်တဲ့အခါကျမှအကုန်လုံးပြည့်စုံပါတယ်ญาณမဖြစ်သေးခင်တော့အဲ့ဒါကိုပြည့်စုံအောင်အဖြည်းဖြည်းလေ့လာနေရတယ်။သာသနာ့ရနေနဲ့ဒူပါလေ။သာသနာမှာပထမသင်္ဃာစတော့သင်ဖတ်တတ်လေဦးမလဲ။တစ်လုံးချင်းတစ်လုံးချင်းကစားပြီးလေ့လာသွားရတယ်။ပမာစာဆိုရင်ဇာတိခါဝေးစသည်ဖြင့်တစ်လုံးချင်းကစပြီးသင်ရပါတယ်။ဇာတိကဘယ်လိုနေလဲ၊ခါဝေးကဘယ်လိုနေလဲဆိုတာအင်္ဂဒါမှားရပါတယ်။တခြားဘာသာစာပေဒီမှာလဲသူ့ဘာသာလိုက်သူ့ရဲ့ခရာတွေကိုဒီလိုတလုံးချင်းကစပြီးမှတ်ရတာပါပဲ။နောက်တော်တော်လေးနိုင်နေလာတဲ့အခါကျတော့နှလုံးပေါင်း၃လုံးပေါင်းစသည်ဖြင့်ပေါင်းပြီးတော်တော်လေးဖတ်တာလာတယ်။ခေါင်းပေါင်းကြီးနိုင်နေတဲ့အခါကျတော့ဟောမျက်စိနဲ့တခါလဲကြည့်လိုက်ရုံနဲ့စာပေဒီတန်းကြီးကိုဖတ်ပြီးဖြစ်သွားပြီ။အဲဒါလိုပါပဲ။အစပထမတော့ဒီသတိကမနိုင်နေနေလို့သိအာမကောင်းသေးဘူးနောက်ကြတော့တပြည်းပြင်းနဲ့ဒီတိုင်းဒီတိုင်းတွေကိုသူကအကုန်လုံးတော့ပဲမှတ်နိုင်လာတယ်အဲဒီလိုမှတ်နိုင်လို့ဒေါ်လာနေနေလာတဲ့အခါကျတော့အဲဒီလိုမှတ်နေရင်လည်းကပဲသောတာပတိမေဖို့စကားကိုရောက်ပြီးတော့သောတာပန်ဖြစ်သွားတယ်သူရနိုင်နေတဲ့အခါကျတော့တရားင်းမဲ့ဘုရားကံကိုရောက်ပြီးတရားကံဖြစ်တယ်။သူရနိုင်နေတဲ့အခါကျတော့အနာင်းမဲ့ဘုရားကံကိုရောက်ပြီးအနာကံဖြစ်သွားတယ်။နာဂံပုဂ္ဂိုလ်ဆက်ပြီးရှိမှလို့ဒီတိအဆောင်လျှောက်ကလေးပြည့်စုံအားကောင်းပြီးနိုင်နေတဲ့အခါမှာဉာဏ်နာဖြစ်သွားပါတယ်။အဲဒီအခါကျတော့တတိကဘယ်နေရာမှမှဝိလတ်ချင်းမရှိတော့ဘူး။ဒါကြောင့်ဒီနေ့သာဖြစ်ပေါ်ရာအတွက်အခွင့်အရေးအပေါ့ကြောက်မရှိတော့ဘူးသတိဆောင်လျှောက်ကနေရာတကာမှအကုန်လုံးစီးရဲပြည့်ကြီးဖြစ်နေတယ်အဲဒီကြောင့်အားထုတ်ရမှာပဲ အမှန်တန်လည်းကောင်းပါလေဒီဆောင်ပုဂ္ဂိုလ်တစ်ခုတည်းနဲ့ယောဂီတွေအားထုတ်သွားမယ်ဆိုလို့ရှိရင်နိဗ္ဗာန်ရောက်နိုင်ပါလေအရိယဝါဒ၁၀ပါးလို့ဆိုရတယ်အမှန်တော့ဒီသတိတစ်ပါးနဲ့ကိုပြည့်စုံနေပါပြည့်စုံနေပါလေစိတ်တိုင်းစိတ်တိုင်းကိုအကုန်လုံးမြင်အောင်လို့ဒါတတိနဲ့ရှုမှတ်နေပါဒီလိုရှုမှတ်နေလို့ဘယ်ဟာမှမလွတ်တော့ဘူးဆိုလို့ရှိရင်အကုန်လုံးပြည့်စုံသွားပါတယ်ဒါပေမဲ့တရားကုံတွေနဲ့လည်းအပြီးပြီးထုတ်ခေါ်ပြီးပြောမှနားလည်မှာမို့မြတ်စွာဘုရားကအချားကုံဘုကူကိုလည်းအပြီးပြီးထုတ်ပြီးဟောထားတာအမှန်ကတော့သတိလေးတစ်ခုသာလိုရင်းမယ်ဒါကြောင့်သတိနိဗ္ဗာန်သံဃာနည်းကြတော့မြတ်စွာဘုရားကဒီသတိလေးတစ်ခုကိုသာအတူတူဟောသွားခဲ့ပါတယ်ခန္ဓာရာနိဘိကဝေအာမန္တယာမိဟောဝေယရမသင်္ခါရအပမရိနသံပါရိတာဘိကဝေယဟံတို့ခန္ဓာဟောဒီမှာဣရာနိယခုခါကာလ၌ဟောသင်တော်ဟံဃာသည်အာမန္တယာမိနောက်ဆုံးစကားဖြင့်မှာကြားခဲ့ပေအံဒီရင်ဖောက်ခင်များကနောက်ဆုံးစကားအနေနဲ့သာသမီတွေကိုမှာကြားပြီးသွားရကြပါတယ်တဖြည်းဖြည်းယောဂါကကိုင်းလာလို့ညှော်လင်းစရာမရှိဘူးဆိုတော့အခြေအနေရောက်တဲ့အခါကာလကြတော့မိခင်ဗခင်တွေကမိမိတို့ဗာကြီးကလေးသမီးကြီးကလေးတွေကိုအမြဲတမ်းသတိရပြီးလိုက်နာရေးကြဖို့အရေးကြီးဆုံးချက်ကလေးတွေကိုမှာကြားသွားရကြပါတယ်ဘုန်းကြီးတို့ငယ်ငယ်စင်သားမင်းဘွားတို့ကပေါ့လေအဲဒီခါတုန်းကကြားရတဲ့ပလိကယောဂါတွေပြေးလို့ကျောင်းဝန်ကြီးပါမှာထွက်ပြီးကျွာတဲ့ကလူတွေကျဲလေးတွေနဲ့လာပြီးတော့နေထိုင်ကြတယ်။အဲဒီလူတွေကဒဂါကြီးကြောင့်မှာယောဂါကအပြင်းကင်လာတော့မျောလင်းစရာမရှိဘူးဆိုတဲ့အခါအိမ်လူအိမ်သားတွေကိုသူကတညာလုံးတို့တို့နဲ့မှာပြီးသွားတာကိုကိုယ်တိုင်ကြားရဘူးတဲ့။အဲဒီတော့နောက်ဆုံးချိန်ကာလမှာမိသားကမှာခဲ့တဲ့စကားကလေးကိုသာသမီတွေကနားထဲမှာမမိရဘူး။ဘုရုံးကမှားနေတဲ့အချိန်လေးနဲ့ပြောနေတဲ့အတန်းလေးဟာအစဉ်သာဝရမြင်နေသလိုကြားနေသလိုဖြစ်နေတာပါပဲ။ဒါကြောင့်အဲ့ဒါတွေကိုရိုးသေးသေးလိုက်နာတာကြပါတယ်။သောသောပိုင်းကမိသားစကားနားမထောင်တဲ့သာသမီဖြစ်စေကမူနောက်ဆုံးချိန်လေးမှာပြောခဲ့တဲ့စကားကလေးကိုတော့ပြန်ပြီးတရိယာနေရပါတယ်။ဒါကြောင့်ရသဗျာကလည်းမိမိဒိဋ္ဌိသားတွေကိုသနာတော်မူလုံးလို့ပရိနိဗ္ဗာန်သံဃာနည်းနောက်ဆုံးချိန်လေးမှာဒီစကားကိုနောက်ဆုံးစကားအနေနဲ့မှာကြားတော်မူခဲ့ပါတယ်။ဣဂဝေယံတို့ဟန္တဟောဒီမာဣရာနိပရိနိဗ္ဗာန်ဝိသံဃာနည်းဖြစ်သောယခုခါကာလ၌ဟောသင်္ချိသားတော်အဟံဃာသည်အာမန္တယာမိနောက်ဆုံးစကားအနေအားဖြင့်ညွန်ကြမိမာခဲ့ပြီတော့အမ်ဘာကိုမာတယ်လဲဆိုတော့သင်္ခါရသင်္ခါရတရားတို့သည်ဝိရဓမ္မပစ္စည်းချင်းသဘောရှိကုန်၏သင်္ခါရတရားတွေဟာပြတ်တဲ့တရားတွေကြီးပဲဘာမှအာကိုစရာမရှိပါဘူးတဲ့ဒီစကားကယမနာလေးနဲ့ပါတယ်အမှုမဲ့အမှန်မဲ့သဘောလူတွေကတော့ဒါလေးဟာဘာမှမဟုတ်တော့လို့လည်းထင်ကြပေးလိမ့်မယ်။အမှန်မှားတော့ဒီစကားကအလုံးမဲ့ရေးကြည့်ပါလေ။သင်္ခါရတရားတွေကတပြည့်ထဲပြည့်နေတာတဲ့။သင်္ခေသားတို့ထင်တဲ့အတိုင်းတည်ငဲတည်နေတာမဟုတ်ဘူး။ငငယ်ရအစပြီးတော့စိတ်ကလည်းဒီစိတ်ထဲပဲတည်ငဲတည်နေတယ်ငါပဲလို့ဒီလိုအများကထင်နေကြတယ်။ရုပ်ကိုယ်ကြီးကလည်းငငယ်ကလေးဘွားကယုတ်ကိုကြီးကပဲတဖြည်းဖြည်းချင်းကြီးငင်ပြီးတော့လာတယ်ဒီကိုကြီးပဲဒီညက်ဒီနေတယ်ငါပဲလို့ဒီလိုများကထင်နေကြတယ်အဲလိုထင်တဲ့အတိုင်းမဟုတ်ပါဘူးတဲ့ဒီယုံနာသင်္ခါရတရားတွေကဌာနမဲ့ဆဲပြည့်နေတာတဲ့ရှင်တို့ကတောင်းကောင်းမပြီးသေးလို့ပဲဌာနမဲ့ဆဲပြည့်နေတာပါမအားကိုးစရာမရှိဘူးဘယ်ချင်းမစိုးလုံးဝပြည့်စည်ပြီးတော့သေသွားနိုင်တယ် ဒီသက်ဒီခန္ဓာကိုယ်နဲ့နောက်အကြာကြီးနေရဦးမှာပဲလို့ခြင်းနေရကြတယ်တကယ်လည်းထင်နေကြပါတယ်အဲဒီလိုထင်နေတဲ့အတိုင်းမဟုတ်ပါဘူးတဲ့သင်္ခါရတရားတွေဆိုတာခန္ဓာမစဲပြည့်နေတဲ့တရားတွေပဲအဲဒီတော့ဒါတွေကိုသင်တို့သိထားရမယ်လို့ဒီရိပ္ပယ်ကိုနားလည်စေလိုတဲ့အတွက်ညစွာဆရာကသင်္ခါရဆရာဆရာအကြောင်းတရားတို့ကပေါင်းစုညီညွတ်ရည်ပြည့်ပြင်ပေးမှာဖြစ်ပေါ်နိုင်ကြတဲ့ယုံနာသင်္ခါရတရားတို့သည်ဘုရားဓမ္မအပြည့်ချင်းသဘောရှိကုန်၏မပြည့်သေးတည်နေရရဲ့လို့ဘာမှမရှိဘူးဒါကြောင့်အာဟုဇာမရှိဘူးလို့ဆိုလိုပါတယ်ဒီလိုအာဟုဇာမရှိတော့ဘာကိုအာဟုရပါတော့ဆိုလို့ရှိရင်အာဟုဇာမရှိတဲ့အဲ့ဒီသင်္ခါရတရားတွေကလွတ်မြောက်ပြီးတော့ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ကိုအာဟုရမယ်နိဗ္ဗာန်ကိုအာဟုပြီးတော့နိဗ္ဗာန်ရောက်စေနိုင်တဲ့တရားကိုကျင့်ရအားထုတ်ရမယ်ဘယ်လိုကျင့်ရအားထုတ်ရမလဲဆိုရင်အာထုတ်ပုံကိုတူတူလေးဟောထားခဲ့ပါတယ်အပမရိနာသံပါရိတာဗမရိနာမမေ့တဲ့သတိတရားဖြင့်သံပါရိတာပြီးစီးပြည့်စုံအောင်အာထုရကြပြီတော့မမေ့တဲ့သတိကလေးနဲ့ပဲပြီးစီးပြည့်စုံအာထုရကြပြီတော့လို့မြတ်စွာဘုရားကမှာထားခဲ့ပါတယ်အဲ့ဒါဟာနောက်ဆုံးစကားတော့ပဲမိဘတွေမှာထားခဲ့တဲ့နောက်ဆုံးစကားကိုသားသမီးတွေကမမေ့ရသလိုပဲမြတ်စွာဘုရားမာတော်မူခဲ့တဲ့ဒီစကားကလေးကိုဘုန်းကြီးတို့ရောနဂါရမတွေရောဘုရားဘာသာဝင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမေ့စရာတော့မကောင်းဘူးမမေ့တဲ့စကားကလေးပါပဲအင်မတန်ကိုသတိရပြီးလိုက်နာတဲ့စကားလေးပါပဲအဲဒီစကားလေးဟာဒိဋ္ဌိသုံးပုံကျဲနဲ့အတိတ်ရဲ့အားဖြင့်ဒီညနေတယ်လို့အထာထာမှာဖွင့်ပြထားပါတယ်။အဲဒီတော့အပမာရမမေ့တဲ့သတိတရားဆိုတဲ့ဇလုံးလေးနဲ့မြတ်စွာဘုရားကအနောက်ဆုံးမိမှထားခဲ့ပါတယ်။အခုဒီရိယဝါဒသုံးမှာတော့အဲဒီတတိယအချမ်းရံအစိတ်ပိုင်းနေတဲ့တကွ10ပါးဟောထားပါတယ်။အဲဒီ10ပါးထဲမှာလူရင်းကတော့မမေ့တဲ့သတိတရားလေးပါပဲ။အဲ့ဒါတခုတည်းနဲ့မရှိဘူးပြီးအားထုတ်လိုက်ရင်ဉာဏ်ဓာတ်တွေလည်းအကုန်လုံးပြည့်စုံသွားနိုင်ပါတယ်အဲ့ဒါကိုသဘောပေါက်ဖို့ရဒီနေ့ထပ်ပြီးတော့ရှင်းပြပါတယ်ဒီမေ့တဲ့သတိတရားလေးကိုဒီတော်တဲ့အခါမှာညီယာ၄ပါးကလည်းလိုပါတယ်တဲ့အဲ့ဒီညီယာ၄ပါးသောင်းဘုတ်ကိုဆိုကြရမယ်ဒီဝေဒီခံကျောင်းပဲလမ်းလေးရာမိရာများဆိုသုံးဆောင်မိဝဲရမယ်တဲ့ဒါဟာမိရာတရားတစ်ခုပဲမကောင်းတဲ့စကားကအာယုန်တွေမကောင်းတဲ့အတွေ့အထိတွေမကောင်းတဲ့ဝေဒနာတွေနဲ့တွေ့ကြုံတဲ့အခါကာလမှာအဲ့ဒါတွေကိုအစဉ်ဆိုးပဲနဲ့သိခံပြီးစိတ်မပြတ်တမ်းတရားထုရမယ်တဲ့လေယာဉ်တွေကိုဖြစ်စေရတဲ့ဌာနတွေကိုဝေးဝေးကဆံရမယ်တဲ့အဲ့ဒါကလည်းမိရာတစ်ခုပဲကာမဝိတ္တအစရှိသောမကောင်းသောအကြံစီတွေစိတ်ကူးစဉ်းစားမှုတွေဖြစ်ပေါ်လာရင်ရှုမှတ်ပြီးတော့ပယ်လိုက်ရမယ်တဲ့အဲ့ဒါလည်းမိရတဲ့ခုဒါကြောင့်ဤဝေဒီခံကြောင်းပယ်လံလေးရာမိရများလို့ဆိုထားတယ်ဒါတွေကိုမင်းကြီးကအကျယ်ပြောပြီးခဲ့ပါပြီနောက်ပြီးတော့ငါးရင်ပယ်လေးဆိုတဲ့ခေါင်းစဉ်ရငါငါးပါးကိုပေးရမယ်ဆိုတာကလည်းအထူးပြုရင်ပြီးပေးနေရတာမဟုတ်တော့ပါဘူးဘုန်းငါပြောခဲ့တဲ့သတိဆောင်လျှောက်ကလေးနဲ့အားထုတ်နေရင်ဒီငါငါးပါးကိုပယ်ပြီးသားဖြစ်သွားပါတယ်ငါငါးပါးဆိုတဲ့မကောင်းတဲ့နိဗ္ဗာန်တရားတွေဟာဝင်းကုန်ဝင်လာနိုင်တော့ဘူးအဲ့ဒီငါငါးပါးတွေကကာမေသနာနိဗ္ဗာန်ဆိုတဲ့ငါကိုပဲဘုန်းကတော့မနေ့ကပြောပြပါပြီ မေတ္တာလိုခြင်းကျွေးမြည်တဲ့အလင်းပဲပြောက်လေတဲ့မေတ္တာလိုခြင်းရင်ကျွေးမြည်တဲ့နာနဲ့တူတယ်အဲ့ဒါကိုအလင်းမြန်ပဲပြောက်ရမယ်မပဲပြောက်လို့ရှိရင်ဘာဖြစ်တော့ဆိုတော့အရိယာနေအိမ်မှာမနေရလို့ပုထုဇဉ်နေအိမ်မှာသာနေရတဲ့အတွက်ဘေးရန်မလုံခြုံတာပေါ့ဒါကြောင့်ငင်္ဂမာတမဲ့ဆွမ်းလာတဲ့ကာမိသနာနဲ့သေသွားလို့ယဟန်ဘွားမှပန်းဖြစ်သွားတယ်ဆိုတော့အကြောင်းမင်းကပြောခဲ့ပါပြီ။ယရဟာအရိယာနေအိမ်မှာမနေလို့မြစ်သက်လိုခြင်းမှုကိုရှုမှတ်ပြီးတော့မပယ်လို့ပါပဲ။ကာမိသနာနိဝရဏဆိုတော့အကုသိုလ်တရားကအဲ့ဒီယဟန်ကိုအပယ်ဘဝတန်ဘဝကိုဆွဲချသွားတာပါပဲ။နောက်အဲ့ဒီတန်ဘဝကခဏကြာတဲ့အခါမှာသူတွေသွားပါတယ်တဲ့အဲဒီခါကြတော့မှသင်္ကန်းကိုလည်းမဆွဲလာတော့ဘူးညံဘွားကကျင့်သုံးခဲ့တဲ့ကုသိုလ်ကသာနှလုံးသွင်းသတိရပြီးတည်သွားတဲ့အတွက်ဒါရင်မနာဒီကိုရောက်သွားပါတယ်တဲ့မင်းကပြောသလိုပဲအဟောစီရတော့ဆိုတော့ကောင်းပါတယ်ညံဘွားနေပြီးတန်းလုံးငယ်ငယ်လေးဖြစ်တာလဲအဟောစီရကောင်းတာပဲတခါသံဃာကနေပြီးတော့ဒါရဏနာပြည့်တဲ့ပြီးနာသားဖြစ်သွားတာလဲအဟောစရာသိကောင်းတာပဲဒါကိုတာမန်ပုဂ္ဂိုလ်တွေအနေနဲ့တွေ့ရလို့ရှိရင်တော့အတော်ဖြစ်နေတာပေါ့သို့တော်လည်းတရားသဘောနဲ့တွေ့လိုက်ရင်တော့ဒါဟာရှင်းရှင်းလေးပါပဲစိတ်ကလေးရဲ့အစွမ်းပဲသိစင်ကြလို့ရှိရင်မြင့်မြတ်တဲ့ဘုရားတွေရောက်သွားနိုင်တယ်စိတ်မစင်ကြရင်ယုံညာတဲ့ဘုရားတွေရောက်သွားနိုင်တယ်အမှားမှအပိတ်ပင်အစီတာမရှိဘူးယုံနဲ့ရောက်သွားနိုင်တာကြီးပဲဒါကြောင့်ကြောက်မယ်ဆိုရင်လည်းကြောက်စရာအမှန်ကောင်းပါလေကြောက်စရာကောင်းတဲ့ဘေးတွေကလွန်မြောက်ပြီးအာဟုရာတရားတွေရအောင်လို့အားထုတ်မယ်ဆိုရင်လည်းအာဟုရာတရားကအခုနေသာမှာဘလကူကလေးနဲ့ရနိုင်ပါလေဘယ်လိုလဲဆိုတော့မြတ်တဲ့လိုခြင်းကျွေးမြည်တဲ့အလင်းပဲပြောက်လေဆိုတဲ့အတိုင်းမြတ်တဲ့လိုခြင်းမှုဖြစ်ပေါ်လာရင်အဲဒီမြတ်တဲ့လိုခြင်းမှုကိုရှုမှတ်ပြီးပယ်လိုက်ရုံပါပဲအဲဒီတော့ပယ်လိုက်ရင်အရိယာနေအိမ်ကိုရောက်သွားတာပါပဲဒီလိုရှုမှတ်သွားရင်နောက်ကြတော့သောတာပန်လည်းဖြစ်သွားနိုင်ပါလေအဲဒီခါကျတော့အသေးလေးပါးကိုပြည့်စုံနိုင်လောက်အောင်ကျန်းသန်းတဲ့မြတ်တဲ့လိုခြင်းမှုနိဗ္ဗာန်တရားပြန်ပြီးသွားပါတယ်အနာဂတ်ဖြစ်သွားလို့ရှိရင်ကာမအာယုံကိုနှစ်သက်နေတဲ့ကာမသဏ္ဍာန်និဝရဏတရားဟာအလုံးဝကျင်းသွားပါတယ်ယန္တာဖြစ်သွားတဲ့အခါကာလကြတော့ရူပဘဝအရူပဘဝတွေကိုသာယာတဲ့သိမ်မွေ့တဲ့ယာဂတွေရောအကုန်လုံးကျင်းသွားပါတယ်ဒါကြောင့်နှစ်သက်လိုခြင်းကျွေးမြည်တင်းအလင်းတဲ့ပြောက်လေလို့ဆိုထားပါတယ်အဲ့ဒါကိုမနေ့ကအကျေပြောပြီးပါပြီဒီကနေ့သစ္စာပြီးပြောလို့ရတာတော့ຍາວາລະນິວະລະນະကສາပြီးပြောရမယ်ຍາວາລະဆိုတာကိုယ်လုံးကြီးရဲ့အာယုံတွေနဲ့တွေ့ရတဲ့အခါမှာစိတ်ပြည့်စိတ်ဆိုးတဲ့သဘောပါပဲစိတ်ပြည့်စိတ်ဆိုးယောဂာမျိုးနှိမ်ချိုးပဲဖြောက်လေတဲ့စိတ်ပြည့်စိတ်ဆိုးတဲ့တရားယောဂာနဲ့တူပါတယ်တဲ့ယောဂာဖြစ်ပေါ်လာရင်အဲဒီယောဂါကိုမြန်မြန်ပြအောင်သိကူရတယ်။ခေါင်းလေးကြိုက်လာရင်ခေါင်းငယ်ကြောက်စီလေးခေါင်းငယ်ကြောက်စီကလည်းအသိရှိနေမယ်ဆိုရင်တခြင်းပဲအဲဒီစီကိုတောက်လိုက်ရတယ်။တောက်လိုက်တော့ပျောက်သွားတာပဲ။ဟာခေါင်းငယ်ဓာလေးကတော့ကောင်းပါလေ။ဒီလိုဆိုပြီးတော့လက်ခံထားမယ်အာရုံမဟုတ်ဘူး။သိရှိရင်တခြင်းပဲသိတော့ပြီးတော့ပျောက်အောင်ကူရတယ်။အဲ့လိုပဲသိပြသိဆိုတဲ့တရားဖြစ်ပေါ်လာလို့ရှိရင်ယောဂဖြစ်လာတယ်လို့ပဲသဘောထားပြီးဉာဏ်ဉာဏ်ပြောက်သွားအောင်ရှင်းမှတ်ပြီးတော့ပြောပြရမယ်တဲ့။ကဲဆိုရမယ်။သိပြသိဆိုယောဂမျိုးနှိမ်ချိုးပဲပြောက်လေဆို
Thank you.
ြဲ့ဓာစိတ်ဆိုတာဟာယောဂဖြစ်တာနဲ့ဘယ်လိုတူသလဲဆိုရင်ယောဂဖြစ်တဲ့လူမှာသဘင်းပြက်လာတယ်လာတတ်တယ်အထူးအမြင်တော့အပြာယောဂဖြစ်ရင်သဘင်းပြက်တတ်တယ်ငါပြားဆိုရင်တော့သဘင်းကသိပ်ပြက်တာပဲသဘင်းပြက်လာတဲ့ပုဂ္ဂိုလ်မှာဘာမှရတာမတွေ့တော့ဘူးသူများတွေမှာအင်မတန်ချိုးစိတ်နေတဲ့ရတာပဲနဲ့အဲ့ဒီခရင်ပြည့်တဲ့လူစကြည့်ရင်ခါနေရတယ်။တကယ်တော့ရတော့ဟာချိုးနေတာပါပဲ။ဒါပေမဲ့အဲ့ဒီခရင်ပြည့်တဲ့လူစကြည့်ရင်တော့ခါနေရတယ်။အဲ့ဒါတကယ်တော့ရားတွေကရတာပြေတာမဟုတ်ဘူး။သူ့ရှားကိုကပြည့်နေတာ။သူ့ရှားဘာဖြစ်လို့ပြည့်တယ်လဲဆိုရင်ယောဂဆွဲတာနေလို့ပါပဲ။ယောဂမရှိငယ်တုန်းကတော့သူ့မှာမြင်မြင်ရှိရှိကောင်းနေတဲ့ရှားပါပဲ။အရာသာပေါ်နေတာပါပဲယောဂဆွဲကလာတော့မှသူကလေးကပြဲပြီးတော့ကောင်းနေရတာတွေလဲငင်ငင်ချက်ချက်မရှိတော့ဘူးဘယ်အားမှမကောင်းတော့ဘူးအဲဒါလိုပဲသတိလာလို့ရှိရင်ဘယ်လိုကောင်းတဲ့စကားကိုကြောင်းနေလို့မထင်တာဘူးစိတ်ဆိုးနေတဲ့အခါသွားပြောရင်တော့နားမထောင်တာဘူးဒါတိုင်းပြောလို့နားထောင်နေကြပုဂ္ဂိုလ်ဖြစ်ပေမဲ့သိဆိုးနေတဲ့အချိန်ကာလကြာရင်ဖြာနေတဲ့သဘောနဲ့ပြောတာကိုလည်းလက်မခံတာဘူးဘုဘကလိုက်သလိုလိုဒီဘကလိုက်သလိုလိုနဲ့ပြောတဲ့လူကပါရောပြီးတော့မုန်းတဲ့ဒါကြောင့်သိဆိုးနေတဲ့ပုဂ္ဂိုလ်တွေကိုပြောဆိုတဲ့အခါမှာအမှန်တန်သတိပြုရတယ်လူမျိုးရံဖြစ်နေရမှာဖြာနေတဲ့သဘောနဲ့တွားပြီးတော့အကျိုးသိအကြောင်းသိရစကားပြောရင်တဲပြီးလက်မခံတာဘူးသိဆိုးရတယ်ရန်ပြင်းနေတဲ့ပုဂ္ဂိုလ်တွေသွားပြီးရန်ပြင်းပြီလို့ရှိရင်အမိမိပါအရိုက်နဲ့ခံရတတ်တယ်အဲ့ဒါဘာဖြစ်လို့လို့ဆိုရင်သူ့မှာဒေါသဆိုတဲ့ယောဂကနေလို့ပါပဲအကျိုးရှိရာရှိချောလာပြီးပြောတဲ့စကားတွေကတော့အင်မတန်ဖို့တာမှာပဲဒါပေမဲ့လို့သူ့အတွက်မှာတော့အဖို့မတန်ပဲအရသာမရှိပဲဖြစ်နေပါတယ်တဲ့ခေါင်းကပြောခဲ့တဲ့ငါကြားရောကဆွဲကနေလို့သဘင်းပြနေတဲ့ပုဂ္ဂိုလ်မှာအရသာမရှိသလိုပါပဲဒီတော့ဒေါသများဖြစ်လာလို့ရှိရင်ငါမှာယောဂဝေဒနာဆွဲကကြီးလို့အောင်းမိပြီတော့ယောဂဝေဒနာဆွဲကတယ်ဆိုလို့ရှိရင်ရှင်းနေတာကူမှမကူလို့ရှိရင်ယောဂကတူပွားလာလို့ဘုံမတော်ရင်ပြီးရတယ်အဲဒီလိုတော့ဒီတော့ဒါကလည်းတွောပွားလာလို့ရှိရင်မျက်မှောက်မှာလည်းအကျိုးမဲ့ရင်အများကြီးဖြစ်နိုင်တယ်။တခါတည်းရန်တရင်စားထဲမှာဒီပြုပုံမျိုးတွေပါလာတယ်။ညီမတွေညီကိုတွေမောင်နှမတွေအမှန်တန်ကိုချစ်ခင်မြတ်နိုးနေတဲ့ပုဂ္ဂိုလ်တွေဟာအကြောင်းတစ်ခုခုကြောင့်အပြောမတဲ့ဆုံမတဲ့တဲ့အခါတရားနဲ့တရားနဲ့စိတ်ဆိုးပြီးတော့ဒုရီယာနဲ့ကောက်ရိုက်ကြီးလို့ရုပ်တရက်သေးသွားတဲ့အကြောင်းဒီတော့မှပြန်မှမိတဲ့သူမှတခါတည်းရုံးမြဖြစ်ရတဲ့အကြောင်းတွေတွေ့ရတယ်။အဲ့ဒါတွေဟာအစကတော့အမှန်တန်ချစ်ခင်နေတဲ့ပုဂ္ဂိုလ်တွေပဲ။ဒေါသကြောင့်အကျိုးမဲ့ဖြစ်သွားတာတွေပဲ။ဒေါသနဲ့စိတ်ဆိုးပြီးရိုင်းနေပြီလို့ကိုညီမလေးကိုမောင်လေးစသည်ချင်းပေါ့လေ။အဲ့လိုဟာတွေဘုန်းကြီးသတင်းစာထဲမှာမတိကျပြီးတော့ကြီးစုမိပါတယ်။ဒါတွေဟာဒေါသဆိုတဲ့သိတဲ့စိတ်ဆိုယောဂမျိုးဆွဲကပြီးတော့သူယောဂသူမရင်းနေလို့အကြီးအကျယ်ဒုက္ခရောက်သွားတာတွေပါပဲကိုယ်အင်မတန်ချင်းညာနိုးနေတဲ့ပုဂ္ဂိုလ်လဲဒီကြီးကိုယ်အင်မတန်ချင်းညာနိုးနေတဲ့ပုဂ္ဂိုလ်ကလဲဒီကြီးပျက်စီးပြီးသွားရတဲ့လောကရာဇဝမှုတွေကလဲဖြစ်ရသေးရဲ့ဘယ်လောက်များစိတ်ချမ်းသာစရာကောင်းမလဲလို့ဒါတွေဟာပြောစရာတမလိုပါဘူးအလွန်ထင်ကြနေပါပြီဒီတော့ကမျက်မှောက်လောကတွင်လဲမကောင်းကျိုးပေးပြီးတော့မိကောင်းဆွေကောင်းတွင်နဲ့မိပြက်ဆွေရဖြစ်စီရတယ်။ပြီးတော့မကောင်းမှုအကုသိုလ်တွေပွားများပြီးတော့ဓမ္မလောကမှာလဲပယ်လေးပါးကြပြီးဆင်းရဲဒုက္ခရောက်စီရတယ်။ဓမ္မတန်ကြောက်စရာကောင်းပါလဲ။ဒီတော့ကကြောင့်အကျိုးမဲ့ဖြစ်တဲ့ဘုံဘုံမြတ်စွာဘုရားကပါရကဝုထုတခုပေါ်ပြပြီးတော့ထားပါတယ်။အဲ့ဒီတာရကဟာအင်မတန်ကောင်းပါလေ။ငါသောဗျာမပွင့်မီရေခါကာလတုန်းကဘာဝတိပြည်မှာဝေဟိကာဆိုတဲ့ အင်းရှင်မတယောက်ရှိပါတယ်အဲ့ဒီအင်းရှင်မကိုကိုရှင်တရားကောင်းတယ်စိတ်နဲ့သဘောထားကောင်းတယ်လို့အရာကချီးကျူးနေကြတယ်ဝရိကဟာတော်တော်ကောင်းစိတ်ရှိတယ်ပြောဆိုကလည်းအမှန်ကောင်းတယ်ကျူးကျူးသာသာရှိတယ်သက်သာရည်မှလည်းပေါ်ယူရည်နဲ့အမှန်ကောင်းတယ်တကယ်သူတော်ငုံမှလေးပဲလို့ဒီလိုအရာကချီးကျူးနေကြပါတယ်တဲ့ကိုရင်ကလည်းချီးကျူးဒီရင်ကလည်းချီးကျူးနေပေါ့လေသူရဲ့ချွေးညက်ကိုမတွေ့ကြလို့ချီးကျူးနေတာပေါ့အဲ့ဒီအိမ်မှာကျွန်မတယောက်ကလည်းရှိတယ်တဲ့သူ့နာမည်ကတော့ကာလီတဲ့ကာလီဆိုတာပါဠိစကားပဲမဲနေတယ်လို့ဆိုလိုပါတယ်ဒါကြောင့်ဗမာလိုဆိုတော့သူ့ကိုမိနေလို့ခေါ်ရမှာပေါ့အဲ့ဒီကာလီဆိုတဲ့ကျွန်မကကိုရင်သွားလည်းပဲသူ့သခင်မရဲ့စိတ်သဘောကောင်းကြောင်းသီခန္ဓာကြောင်းဘဘရွေရှိကြောင်းနေချီးကျူးနေကြရေရင်သွားလဲချီးကျူးနေကြနဲ့ဝရိကာကိုအကုန်လုံးကချီးကျူးနေကြတာကြီးတဲ့ကြားနေရဒါကြောင့်ဒီနေ့တော့ကာလီကဒီလိုစဉ်းစားတဲ့တို့သခင်မကအဟုတ်ပဲစိတ်သဘောကောင်းနေလို့လားဒါမှမဟုတ်ရင်လဲအင်းမီးရကိစ္စတွေငါဆောင်ရွက်နေတာကပဲအချိုးတကျအသင်းပြေးနေလို့လားစုံစမ်းကြည့်ဦးမှာပဲလို့ပြန်ပြီးတော့သူကစုံစမ်းရေးလုပ်တယ်တဲ့ဘယ်နဲ့လုပ်တယ်လဲဆိုလို့ရှိရင်ဒီနေ့တော့အခါကာလကြတော့သူကအခါတိုင်းလို့အိယာကစောစောမထဘဲနဲ့အိယာထဲမှာပေးပြီးတော့အိနေတယ်အဲဒီလိုစုံစမ်းရေးအနေနဲ့ပေးပြီးအိနေတော့နည်းနည်းလေးနဲ့အခါမှာဝရိကာဆိုတဲ့အိရှင်မကအိယာကထပြီးအခြေအနေတွေကိုရှောက်ကြည့်တယ်။ပြီးတော့ခါတိုင်းလိုမျက်နှာပြစရာရေတို့ဘာတို့အစအစရာရာအစင်းနဲ့မရှိတာကိုတွေ့ရတာပေါ့။မိဘတွေမှလည်းချက်ရေးပြွေးတွေလည်းဘာမှမလုပ်ရသေးဘူး။အမိုင်လေးဇာတ်သီးတွေလည်းဘာမှမလုပ်ရသေးဘူး။အဲ့ဒါတွေကိုတွေ့ရတယ်။တွေ့ရတော့ဝရိကာကစဉ်းစားတယ်။ဒီကနေ့ကာလီဟာအိယာကထဝင်ပေါ်သေးဘူး။ခါတိုင်းလုံးနေကြအလုပ်တွေဘာမှမလုပ်ရသေးဘူးသို့တော်သူဟာနေမကောင်းလို့ညာလေလားမသိပါဘူးလို့ဆင်ញင်ပြီးသူကသင်ဆိုးသေးပါဘူးသင်ဆိုးစရာအကြောင်းကမလုံးတော့သေးတဲ့ဟာကိုနေမကောင်းချာလို့နဲ့တူပါရဲ့လို့ကရုဏာလေးနဲ့သနာစိတ်တောင်ဖြစ်လိုက်ပါသေးတယ်ခေါင်းကပြောခဲ့တဲ့စိတ်ပြစိတ်ဆိုးရောဂါကမကသေးလို့သူကစိတ်ကောင်းတော့စိတ်ကြည်လင်တော့မှရှိပါသေးတယ်ဒါကြောင့်မြင်မကောင်းလို့ထင်ပြီးတော့သူကကာလီအမိပါသွားပြီးမေးပါတယ်အေးကာလီလို့ခေါ်လိုက်တယ်ဘာလဲသခင်မလို့ကာလီကပြန်ကြားတယ်ဟဲ့နင်အိယာကမထားသေးဘူးလားမထားသေးဘူးသခင်မဘာဖြစ်လို့တော့မြင်မကောင်းလို့လားဘာမှတော့ဖြစ်ပါဘူးသခင်မအိတ်ချင်လို့ပဲအိတ်နေပါတယ်လို့ကာလီကဒီလိုပြောတာကိုဒီတော့ဝေရီကာပဇကဘာမှမပြောသေးဘူးနဲ့ညနာလေးကတော့ပြည့်သွားတယ်ဘယ်နဲ့လဲတခါတိုင်းလုံးနေကြအလို့ကိုသူမလုပ်ဘူးဘာဖြစ်နေပါလိမ့်မလို့ဒီကောင်မဟာဖောက်ပြန်လာတာပဲလို့စိတ်ကခုသွားတယ်ဂါလီကလည်းပါပဲသိချင်အောင်ဆောင်ပြီးတော့သူ့သခင်မဘယ်လိုနေသလဲစိတ်ဆိုးသလားမဆိုးဘူးလားဆိုတာကိုတစည်းတစောင်းကြက်ခါပြီးကြည့်နေတာကိုဒါကြောင့်သူ့သခင်မညနာလေးညိုပြီးမြန်မာဝင်လေကုတ်သွားတာကိုသူကမြင်သွားတယ်ယောဂဆောကစပြုလာတာကိုရင်းမိသွားတာပေါ့ဒါတော့ကာလီကအင်းသို့သခင်မစိတ်တော်ဆိုးရတာပဲစိတ်ဆိုးစရာအကြောင်းကမရှိလို့စိတ်မဆိုးပဲနေတာဘူးသို့တော်သိမသေးကြသေးဘူးတခါထပြီးစုံစမ်းလိုက်ဦးမှာပဲလို့ပြန်ပြီးတော့နောက်တည့်လည်းအိယာကစောစောမထဘဲနဲ့နေကြတယ်အဲလိုမထဘဲနေတော့အရင်နေ့ကလိုပဲလာပြီးတော့ဝိရိကာကမေးရတယ်ဟေးကာလီနေရမထားသေးဘူးလားမထားသေးဘူးသခင်မဘာကြောင့်လဲဘာမှဖြစ်ပါဘူးသခင်မလို့ဆိုတော့ကာလီနော်နေငါအကြောင်းကိုသိမဲ့တဲ့အဲဒီလိုနှုတ်ကထွက်လာတယ်တဲ့စိတ်ထဲရင်မကားဘူးနှုတ်ကိုရောက်လာပြီအဲ့ဒါဟာဒေါသဖြစ်လို့ဒေါသလျောက်စိတ်ကလေးနဲ့လှုပ်တာအခုလူတွေစကားပြောနေကြတာလဲစိတ်နဲ့ကြီးအဲ
စိတ်နဲ့ကြီးပါပဲသွားရင်လည်းစိတ်နဲ့ပဲလှူရှားရင်လည်းစိတ်နဲ့ပဲကျူးလို့သမျှဟာစိတ်နဲ့ကြီးပဲအဲ့ဒီစိတ်ကလေးကိုမိအောင်ဖမ်းမှုလိုပါတယ်သူ့ကိုဖမ်းမမိနိုင်လို့ခက်နေတာဒီစိတ်ကလေးဟာအင်မတရာရောက်ပါတယ်ကောင်းရင်လည်းသူပဲမကောင်းရင်လည်းသူပဲဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေကိုလုပ်ရင်လည်းပဲဒီစိတ်ပဲမကောင်းတာတွေလုပ်လည်းဒီစိတ်ပဲဒီစိတ်ကိုနိုင်မို့ရအရေးကြီးပါတယ်ဥရောပတို့အမေရိကန်တို့နောက်နိုင်ငံကပုဂ္ဂိုလ်တွေကတော့မအားလို့တယ်ဆိုလို့ရှိရင်သူတို့ကတော့အနိမ့်ယုဒ္ဓကိုဖမ်းကြတယ်အဲဒီအနိမ့်ယုဒ္ဓကိုနိုင်နေအောင်လို့ဖမ်းပြီးတော့သူတို့ကအမတန်ကြောက်စရာကောင်းတဲ့လက်နဲ့တွေကိုလှုပ်ပြီးအသုံးပြုနေကြတယ်အပြင်ဘက်ကအထယ်ရရတွေကိုနိုင်နေဖို့အတွက်မှာတော့သူတို့ကသိလိုက်စပြီးတော့နေကြတယ်အရေးကြီးတာကတော့ကိုယ်ရဲ့စိတ်ကပိုပြီးရေးကြည့်ပါတယ်အဲဒီစိတ်ကလေးနိုင်နေကိုလိုပါတယ်ဒီစိတ်ကလေးမနိုင်နေလို့ရှိရင်ဒီစိတ်ကလေးကဒုက္ခတွေအများကြီးပြနေတာဒါကြောင့်ဝိရိကမှာဒေါသစိတ်ကနှိုးစော်လိုက်လို့ဉာဏ်နာတဲ့စကားကလေးနှုတ်ကပေါ်လာတာနိရောဂာလီကငါဒီနေ့တိုင်းတော့ဟုတ်ပြီမှန်ပြီတို့သခင်မမှာဒေါသကတော့ရှိနေတာပဲသိစိုးစရာအကြောင်းမရှိလို့ကစဉ်မစိုးရဖြစ်နေတာပဲလို့ဆုံးချလိုက်ပါတယ်တဲ့ဒါပေမဲ့တရားကလေးတရားအောင်ထပြီးသုံးသလိုက်ဦးမှာပဲလို့ကြံပြီးတော့နောက်တည့်လည်းဣရာကစောစောမထပဲနေကြံတဲ့အဲဒီဝရဟိကာကကာလီရဲ့အပေါ်မှာစောစောကလေးကစိတ်ဆိုးနေုံရပါပြီဒီကောင်မတော့ဖောက်ပြန်နေတော့တာပဲဘာဖြစ်တယ်လဲမသိဘူးအရင်ကလို့မဟုတ်တော့ဘူးယစီနေပြီဆိုပြီးစောစောတွေကသိဆိုးနေဝင်ရပါတယ်ဒါကြောင့်ဟေးကာလီအေးရမထာသေးဘူးလားမထာသေးဘူးသခင်မဘာဖြစ်လို့တော့လို့မေးတဲ့အခါမှာဘာမှဖြစ်ပါဘူးသခင်မလို့ပြောလိုက်တော့ဘာမှဖြစ်နေငါအကြောင်းသိရဟဲ့ဆိုပြီးတော့တကားကလာနဲ့ပေါက်လိုက်တာတကားတဲ့ကာလီမှခေါင်းကွဲသွားပါရောတဲ့အဲ့ဒါစိတ်ကနေပြီးတော့ဝစီကနေမကဘူးကာယကံကိုရောက်သွားတာပဲအဲ့ဒီလိုကာယကံတော့ကျွလွန်လိုက်တဲ့အတွက်ကာလီမှာကောင်းကွဲသွားကြတယ်အဲ့ဒီကောင်းကွဲသွားတဲ့ကျွန်မကာလီကကောင်းကွဲသွားအောင်ပြစ်ခတ်တဲ့အကြောင်းကိုအိမ်ကြီးရင်းနေရှောက်ပြီးတိုင်နာပါတယ်ဒီမှာဖြစ်ပုံကိုကြည့်ကြစမ်းပါဦးတို့အိမ်မှာခိုင်းကြစီကြဆိုရင်ကျမတယောက်ပဲရှိတယ်ဒီတယောက်တည်းရှိတယ်ကျမကိုအိယာကစုံစမ်းမထတာနဲ့ဒါတော့ကျန်းကျန်းထန်းထန်းရိုင်းနေသင့်ပါရဲ့လားအရာကဖြင့်ချီချူလိုက်ကြတာမပြောပါနဲ့တော့ဝရိရှိကတကယ်သူတော်မကောင်းပါလေတဲ့ဘာမှကျန်းကျန်းထန်းထန်းမပြောတတ်ဘူးတဲ့ဘော်ယူရှိတဲ့စိတ်သဘောကောင်းတဲ့ရှင်းမလိုက်ကြတာဒီသမအောင်အဲဒီသူတော်ကောင်းကလေးကဒီတယောက်တည်းရှိတဲ့စေကံကြောင့်ကိုတလောက်ကျန်းကျန်းထန်းထန်းတကားကလာနဲ့ပေါက်ရသလားကျွန်မမှာခေါင်းကွယ်သွားပါပြီလို့ဆိုပြီးတော့အရာထဲလျှောက်ပြီးတိုင်နန်းတယ်ဒီတော့အရာထဲကလူတွေကကဲ့ရဲ့ကြတယ်ဝိရဟိကတော်တော်ကြနေသိတိုင်းတာပဲဒီကလေးမလေးတယောက်တည်းရှိတာကိုကြလို့ရစစလောကမလားစသည်ချင်းကဲရကြတယ်ကဲရတာဟာယခင်ကချီးမွမ်းတာတဲ့တောင်းရပါသေးတယ်တဲ့ချီးကျူးတယ်ဆိုတာဖြစ်ဖို့သိမ့်လွယ်ဘူးကဲရတယ်ဆိုတာကတော့အင်မတန်ဖြစ်လွယ်ပါတယ်အကြီးကျူးခံနေတဲ့ပုဂ္ဂိုလ်ဟာချီးကျူးစရာကုန်တဲ့ပြည့်စုံအောင်လို့အင်မတန်ကြိုးစားရတယ်ကာယကံဝစီကံအစသာရာတွေမှာအင်မတန်ဆောင်ပြီးနေမှချီးကျူးပဲကုန်တဲ့တစ်ခုဖြစ်ပေါ်လာတာအဲဒီလိုဖြစ်ပေါ်လာတဲ့ဂုံလေးကိုလည်းကြောက်ပြက်မသွားအောင်လို့စောင့်ရှောက်ရတာကလည်းတော်တော်ခရင်ပါတယ်တောင်းလေးပါတယ်သူကလည်းဒီနေ့လောက်ကောင်းနေရုံနဲ့လည်းပြီးတာမဟုတ်ဘူးဒီလားလောက်ဒီနေ့လောက်ကောင်းနေရုံနဲ့လည်းပြီးတာမဟုတ်ဘူးနောက်နေ့နောက်လနောက်နေ့တည်းလဲကောင်းရဲ့ကောင်းနေမှတသက်ပါလုံးအသက်ထဆုံးကောင်းနေမှဒီဂုံကဒီမြဲတည်ပြီးတော့ပြည့်စုံနိုင်ပါတယ်
အချို့များတော်တော်လေးကတောင်းနေတယ်မယ်လို့ဒီကနေ့ကြာမှကျင့်ဟုတ်ကပြည့်သွားလို့အဲဒီကုန်နေရဲပြီးနာမည်ပြည့်သွားချက်ကြတယ်။ဒါကြောင့်ကောင်းတဲ့ကုန်ကိုဆောင်ထားဖို့ဆိုတာကဲပြီးမလွယ်ဘူး။တော်တော်ကိုခက်ပါတယ်။အကဲခံရဖို့ဂုဏ်ပြည့်ဖို့ဆိုတာကတော့သိမ့်ရတာ။သူကဘာမှမခက်ဘူး။အခုချက်ချင်းလို့အခုချက်ချင်းဂုဏ်ပြည့်တယ်။ဘယ်လိုဖြစ်ဖြစ်လုံနိုင်လဲလွယ်လိုက်တာမပြောပါနဲ့တော့လူကအမှန်လွယ်တာအဲဒီဂုံပြက်တယ်ကဲရခါရတယ်ဆိုတာဘယ်ကလာတော့ဆိုရင်အခုပြောနေတဲ့စိတ်ပြည့်စိတ်ဆိုးဆိုတဲ့ယောဂဆိုးစီကအများဆုံးလာတာပါတယ်ဒီစိတ်ဆိုးယောဂဝင်လာရင်ဒီယောဂကြောင့်စိတ်မူရာကမူမမှနှုတ်မူရာကမူမမှဂုံမူရာမူမှနဲ့ဟုတ်ပြန်ပြီလားတဲ့အဲဒီလိုခါမှာကဲရပေါ်တွေကဖြစ်လာတော့တာပဲဒါကြောင့်ဒီယောဂါကိုနင်ချိုးပဲဖြောက်ရမယ်ဒီလိုပဲကြောက်တာကတော့တရားထုတ်စင်မှလည်းသုံးကြတယ်တရားမထုတ်ပဲလွတ်နေတဲ့ခါမှလည်းအသုံးကြပါတယ်လူတိုင်းလူတိုင်းအတွက်အခါခါသိမ့်သုံးကြပါတယ်လူကြီးလည်းသုံးကြတယ်လူငယ်လည်းသုံးကြတယ်လူတွေဆိုတာကိုတယောက်တည်းနေနေတဲ့ပုဂ္ဂိုလ်ကတဲကြီးရှိတာမဟုတ်ဘူးအများနဲ့ဆက်ဆံပြီးနေကြရတယ်။ယူရဲရတဲ့ကအင်းဒီမှာဆိုရင်အ ਨੇ ဆုံးသမီးခင်မွန်2ယောက်လောက်တော့ရှိနေကြတာပဲ။အဲဒီ2ယောက်ချင်းချင်းညွတ်နေဖို့ရအရေးကြီးပါတယ်။ညဦးသုံးစသည်တူတူနေထိုင်ကြရမှာကိုယ်လိုမကြသူ့လိုမကြနဲ့စိတ်ဆိုးစရာလေးတွေကတော့ကျင်းမှာမဟုတ်ဘူးရှိမှာပဲ။အဲဒီလိုစိတ်ဆိုးစရာလေးတွေကရှိတော့အချင်းချင်းစိတ်ဆိုးကြပါရောအဲဒီလိုစိတ်ဆိုးလာလို့ရှိရင်ယောဂဆွဲကလာပြီလို့သာမှတ်ပြီတော့အဲဒါကိုမြန်မာရှင်းမှတ်ပြီးတော့ပြရမယ်မပယ်လို့ရှိရင်အဲဒီစိတ်ကကြီးပွားလာပြီတော်တော်ကြာတော့နှုတ်ကမပြောတင်တာတွေကိုပြောမိမယ်အဲဒီတော့ကြောင်းနဲ့ကြောင်းမေတ္တာပြည့်ပြီးအစမပြေဖြစ်ကုန်ရောတော်တော်ကြာပြောယုံနေမကဘူးကာယကံမြောက်ကျွလွန်လဲသွားရတယ်အဲဒီလိုကာယကံမကျွလွန်သွားရင်တော့ပြောကြရမလို့တော့ဘူးအချင်းချင်းတကွဲရကြစီဖြစ်ပြီးဒုက္ခတွေကြောက်ကုန်တာပါတယ်ဒါလောကရင်မကောင်းမှုပြေပုံပဲမကောင်းမှုအကုသိုလ်ကံမြောက်အောင်ကျွလုံးမြင်တော့တန်မြာမှာလဲမကောင်းမှုဆင်းရဲဒုက္ခတွေကိုအကြီးအကျယ်တွေ့ရတာပါတယ်ဒါကြောင့်တရားမထုတဲ့ပုဂ္ဂိုလ်တွေလည်းပဲကိုယ်နေရထိုင်ရင်းမှာစပြီးစသရရမှာအဆင်ပြေစရာအတွက်ကောင်းညိုချမ်းသာတွေရောက်စီရန်အတွက်ဂုံမပြည့်စီရန်ဂုံတက်စီရန်အတွက်ဘာလို့နေတော့ဆိုရင်အဲဒီစိတ်ဆိုးယောဂအဝိမခံမှုရလို့နေပါတယ်လောကမှာပုဂ္ဂိုလ်ကယောဂဝေဒနာတွေဆွဲနေရင်အခြားလူတွေကညွန်ညားတယ်မုန်းညားတယ်ကိုညီနာလူမကချင်းဘူးအထူးအားဖြင့်ကိုရီယောဂညီနာယောဂများဆွဲနေလို့ရှိရင်အဲဒီလူရဲ့အနီးနာပဲလာခြင်းလိမ့်မလို့မလာခြင်းဘူးမတန်ခင်းမင်းနေတဲ့ပုဂ္ဂိုလ်တွေတောင်မှကုပ္ပကကနေဖို့ရသောတော်တောင်လေးပါတယ်ပြီးတော့ကုသတတဲ့ယောဂတွေဆိုတာကလည်းရှိသေးအဲ့ဒါတွေများဆိုလို့ရှိရင်သူချင်းမျိုးချင်းလည်းအနိပမလာဝန်ဘူးလာတော့လာခြင်းသာပဲယောဂကုမာဆိုလို့တချို့ကမလာဝန်ဘူးကြောက်တယ်ယောဂဆွဲကနေတဲ့လူကိုချစ်ခင်များနှိုးနေတဲ့ပုဂ္ဂိုလ်တွေတောင်နိမိဆဆဆက်ဆံဖို့ရထည့်ရင်လာရတယ်အဲ့ဒါလိုပဲယောဂနဲ့လာတူတဲ့ဒီဒေါသစိတ်ကောက်ရောက်လာလို့ရှိရင်ဖြင့်ခင်မင်းနေတဲ့သူအချင်းချင်းလဲခင်မင်းနေတဲ့သူအချင်းချင်းလဲမိတ္တာတွေပြက်ကုန်တဲ့ဒါကြောင့်ဒေါသဖြစ်လာလို့ရှိရင်အဲ့ဒါကိုရှုမှတ်ပြီးတော့ပြရတယ်ဒီရင်ဟာတွေကိုမရှုနိုင်မမှတ်ရင်နိုင်ရင်လဲနေပါစေဒါလေးတစ်ခုကိုတော့ရှုမှတ်ပြီးတော့ပြကြကောင်းပါတယ်လောကနေထိုင်ရေးတွေရောအကုန်လုံးချမ်းသာသွားအောင်ခွန်ကြီးကဒါလေးတခုတော့အထူးတိုက်တွန်းပါတယ်။တရားတော်တိုင်းဟောတိုင်းဒါကိုအများအားသတိပေးနေရတယ်။ဘာဖြစ်လို့ဆိုရင်လူတွေဟာမုန်းကြတယ်ဒေါသဖြစ်ကြတယ်ဆိုတာဘယ်သူတွေနဲ့ဖြစ်ကြတယ်လဲဆိုရင်စဉ်းစားကြည့်ပါ။အနည်းဆုံးပုဂ္ဂိုလ်တွေနဲ့ဖြစ်ကြတာပဲမဟုတ်လား။တဦးနဲ့တဦးအကျိုးဆောင်ကြလို့ဆိုတော့လေဘုရားတွေကဆောင်းတော့အနည်းဆုံးပုဂ္ဂိုလ်တွေကဆောင်းတာပဲ
အတူနေတဲ့ပုဂ္ဂိုလ်တွေကဆောင်းတာပဲအာကိုရမယ်ကိစ္စဆိုရင်ဘယ်သူတွေကိုအာကိုရအရုံးလူတွေနဲ့ပုဂ္ဂိုလ်တွေအာကိုရတာပဲအဲဒီလိုပဲသိဆိုကြရောဆိုတော့လေအတူနေတဲ့ပုဂ္ဂိုလ်တွေအနည်းကဆုံးပုဂ္ဂိုလ်တွေနဲ့သိဆိုကြတာပဲဟိုဝိကြီးကလူတွေကိုသွားပြီးသိဆိုလို့မဖြစ်ပါဘူးတခြားမျိုးရွာတခြားမျိုးတခြားရွာတခြားနိုင်ငံမှာနေတဲ့လူနဲ့သိဆိုဖို့ရာအကြောင်းကကျဲမရှိပါဘူးကျုံခဲ့ပါတယ်အဲဒီလိုတခြားမျိုးရွာတခြားနိုင်ငံကလူဆိုတာဟာအများဖြင့်သိတောင်းမသိဘူးဟိုမှာအဲဒီလိုလူရှိမှတောင်းမှမသိဘူးအဲဒီမသိတဲ့လူကိုဘာသိဆိုကြကြည့်မလဲဘာမှသိဆိုကြမသိဘူးဒီလိုကြံရှိသလိုပဲအဲ့ဒီမသိတဲ့လူရဲ့အကျိုးကိုလည်းမဆောင်ရနိုင်ဘူးအဲ့ဒီလူကလည်းကိုယ်အကျိုးကိုမဆောင်ရနိုင်ဘူးအချင်းချင်းအကျိုးဆောင်တယ်ဆိုတာအတူနေပုဂ္ဂိုလ်တွေမြင့်စားတဲ့ပုဂ္ဂိုလ်တွေပဲအချင်းချင်းမုံညာသောရန်သူကြသောဆိုရင်လည်းမြင့်စားတဲ့အတူနေပုဂ္ဂိုလ်တွေပဲတော်ရတွေမှာရန်သူကြတယ်ဆိုရင်အိမ်သားမြင့်ချင်းရန်သူကြတာပဲကိုယ်နဲ့ဒီရင်ဤကနေတဲ့အိညာချင်းချင်းဖြစ်ကြတာပါပဲ။ဒိန်ညိုနေညိုကိုသွားပြီးရံပြစ်တာကတော့ရှားပါတယ်။အဲဒီတော့အာကိုရခြင်းလဲဤရဲ့ပုဂ္ဂိုလ်တွေကိုအာကိုရတာပဲ။ရံပြစ်ရင်လဲဤရဲ့ပုဂ္ဂိုလ်ချင်းရံပြစ်ကြတာပဲ။အဲဒီလိုရံမဖြစ်ဖဲနဲ့အချင်းချင်းအာကိုပြီးတော့မေတ္တာမပြေတဲ့အစင်သာဝရအချင်းချင်းကူညီဆောင်ရွက်ပြီးသွားနိုင်ဖို့ဘာလို့နေရောဆိုရင်အဲ့ဒီဒေါရယောဂမဆွဲကဖို့ရလို့နေပါတယ်ဆွဲကလာလို့ရှိရင်လဲညာညာဆင်းဖို့လိုပါတယ်ဒါကြောင့်ဒါလေးကိုတော့အမြဲတမ်းဆောင်ထားမှာပဲအလွန်သုံးကြပါတယ်စိတ်ထဲမှာဖြစ်လာရင်စိတ်ထဲတွင်ပဲပျော့သွားအောင်ရှုမှတ်ပြီးတော့ပြရမယ်နှုတ်မူရာကိုယ်မူရာတွေပြည့်မသွားစေနဲ့စိတ်ဆိုးတဲ့အခါမျက်မှောင်လေးကုပ်မျက်စောင်းလေးထိုးနဲ့ဉာဏ်ညို့ဖို့ဖြစ်သွားတာတဲ့အဲဒီလိုကိုယ်မူရာမျက်နာမူရာအနည်းငယ်ပြက်လာတယ်ဆိုရင်အဲဒီအနည်းငယ်ပြက်ယုံနေမဲ့ရပြီးတော့ရှေ့ကိုတွုံးမလာအောင်ထိမ့်သိမ့်မူရာလိုပါတယ်ကိုယ်မူရာပြက်အားနေပြီးတော့နှုတ်ကပြောဆုံးကြီးလာတာတဲ့အဲဒီလိုပြောကြီးညာရင်လည်းညာများမပြောကြီးသေးခင်တခွန်းတခွန်းကတခွန်းတခွန်းနဲ့ပို့ပြီးတော့ရှေ့ကိုသက်မပြောမိအောင်ရှင်းမှပြီးတော့ပြောဖို့ရလိုပါတယ်အဲ့ဒါဟာအလွန်ကြီးကြီးပါတယ်ဒါကြောင့်ဒီရိယာဝါဒကျင့်ဝတ်တွေကအခြားကျင့်ဝတ်တွေမကျင့်နိုင်စေကမူဟောဒီဆောင်မှုကလေးရတော့ကျင့်ကြဖို့ရဘုန်းကြီးကအထုတိုက်တွန်းပါတယ်ကြိုင်ထပ်ပြီးတော့ဆိုကြရအောင်မယ်စိတ်ရဲ့စိတ်ဆိုးယောဂါမျိုးနှိမ်ချိုးပယ်ဖြောက်လေဆိုသာဝရပြီးတော့ဌိနမိတာကိုပြောဖို့အလဲရောက်လာပြီဌိနဆိုတာကထိုင်းနေတဲ့မိတာဆိုတာကမှိုင်းနေဒီတော့ဌိနမိတာဆိုတာထိုင်းမင်းပြင်းကြီးတာပေါ့အတူတူဆိုရင်တော့ပြင်းတာပါပဲဘယ်လိုနေရာမှာပြင်းတာလဲဆိုရင်ကုသိုလ်တရားတွေနဲ့စားပြီးတော့ပြင်းတာတဲ့ဒါနာပြုအားမှာပြင်းတယ်သီလဆောက်တရားမှာစောင့်ကြောရာမှာပြင်းတယ်တရားရှိခွေရမှာပြင်းတယ်တရားနာရမှာပြင်းတယ်တရားအထူရမှာပြင်းတယ်ဒါတွေဟာဌိနမိတာတွေပါပဲအထူအားဖြင့်တော့တရားနဲ့စပ်ပြီးတော့ပြင်းတတ်တယ်အခုတော့တရားနာဖို့ရာကိုပဲတချို့ကပြင်းတာနဲ့မနာနိုင်ဘူးဘဂဝနိဗ္ဗာန်ဆိုတာကိုတော့လူကျင်ကြတာပဲဘယ်သူကိုမေးမေးလူကျင်တယ်လို့ပြောမှာပဲဒါပေမဲ့နိဗ္ဗာန်ကြောင့်တရားကိုအားထုတ်ပါဆိုတော့တရားနာဖို့ကစပြီးတော့ပြင့်နေတာတည်းတချို့ကတရားတော်နာနိုင်ပါရဲ့ဒါပေမဲ့တရားထုတ်ဖို့ရကြတော့ပြင့်နေတာတည်းတချို့လဲဘေးကအတိုက်တွန်းကောင်းတာနဲ့တရားတော်လာပြီးတော့အထုတ်ကြပါရဲ့
ဒါပေမဲ့ခီးရရောအာမထုတ်ပြန်မှုရင်းနာနဲ့ယောတိရတော်အာထုတ်နေတော့တရားကမတိုးတက်ဘူးအဲ့ဒါထိုင်မှန်ကြည့်မှုကသိပ္ပံတားမှုတွေသိပ္ပံတားမှုတွေပါပဲဒါကြောင့်ဒီနာမေရာဟာအချုံအောင်ကြတာနဲ့တူတယ်တဲ့ရာဇောပစ္စည်းတဲ့လူကဆရာတော်ကဖန်ဆီးပြီးတော့ချုံနှောင်ထားတယ်အကျုပ်ခါနဲ့တွင်ထားတယ်ထောင်ထဲပို့ထားတယ်အဲဒီလူဟာသူများလို့လူလွတ်လပ်မသွားနိုင်ဘူးရင်ကားလူတွေမှာကိုယ်သွားခြင်းရသွားနိုင်တယ်ဘွယ်လန်းသမင်းတွေကိုလည်းသွားပြီးတော့ကြည့်နိုင်တယ်ကြည့်ပြီးတော့ပွဲရတာတွေကိုခံစားနိုင်တယ်ခံစားပြီးတော့ပွဲရမှာတွေ့ကြုံလာခဲ့တဲ့အကြောင်းတွေကိုအချင်းချင်းပြန်ပြီးတော့ပြောပြတယ်အဒီကဘယ်လိုကောင်းလဲအဆိုကဘယ်လိုကောင်းလဲအပြောကဘယ်လိုကောင်းလဲကရာကဘယ်လိုကောင်းလဲစသည်ဖြင့်ပြောတော့အတူပွဲကြည့်လာတဲ့ပုဂ္ဂိုလ်တွေကအကုန်လုံးနားလည်ကြတယ်ပြောစရာကိုပြောတဲ့အခါပြောရတယ်ဝန်နေစရာကိုပြောတဲ့အခါဝန်နေရတယ်ပွဲရတာတွေပေါ့လေပွဲရတာတွေပြန်ပြီးတော့သမြုပ်ခတ်ကြတာပေါ့သမြုပ်ဆိုတာခတ်ကြတယ်နွားရည်ညာဒီတိုင်းကညက်တည်းစားပြီးတော့ညကြတော့တမျိုးမျိုးနဲ့ဝါငါဟာတွေထုတ်ပြီးတော့ဝါနဲ့ဟာတွေထုတ်ပြီးတော့ဝါကြတယ်အဲ့ဒါကိုတမျိုးခတ်တယ်လို့ခေါ်တယ်အဲ့ဒီလိုပဲဝဲသမင်းတွေသွားကြည့်တဲ့လူတွေကလည်းဝဲလန်းသမင်းတွေကတွေ့လာခဲ့တာတွေကိုတွေ့လာခဲ့တာတွေကိုကြိုက်တာတွေကိုအချင်းချင်းပြန်ပြီးပြောကြတယ်အချင်းချင်းဟိုလူကပြောလိုက်ဒီလူကပြောလိုက်နဲ့ဝါရတာတွေကိုပြန်ပြီးခံစားနေတတ်ကြတယ်ဒါလည်းသမြုပ်ခနေတာပါပဲအကျုံအောင်ခံနေရတဲ့လူမှာတော့ကိုယ်ကိုကြည့်ရှုဝင်မရဘူးဝဲကြည့်လာတဲ့လူတွေကဘွယ်အကြောင်းပြောရင်ပဲလို့သူကတိုင်းတွေ့ရတာမဟုတ်တော့သူ့မှာသိကြတာမပေါ်ဘူးအဲ့လိုပါပဲတိုင်းမင်းပြင်းကြီးနေတဲ့ပုဂ္ဂိုလ်ကယခုလိုတရားပွဲကိုတရားနာဖို့မလာနိုင်ဘူးမလာနိုင်တော့အခုလိုဟောတဲ့တရားတွေကတရားရတာတွေကိုမကြားရမခံစားရဘူးအခုဟောတဲ့တရားတွေမှာကျင့်စရာတွေကောင်းတာတွေအများကြီးပါတယ်အဲဒါတွေကိုမကြားရမနာရတဲ့သူမှစတဲ့ကရတာမပေါ်ဘူးအခုတရားနာပြီးကြံသွားတဲ့အခါပြောရတဲ့ပုဂ္ဂိုလ်ကသူသဘောကျတာလေးတွေကိုပြန်ပြောလိုက်မယ်ဘာတွေဟောတယ်ဘယ်လိုဟောတယ်စသည်ချင်းပေါ့လေအဲဒီလိုပြောတော့အတူတူတရားနာလဲလာတဲ့ပုဂ္ဂိုလ်တွေမှာတရားရတာတွေပြန်ပြီးပေါ်လာတယ်အစတည်းကတရားမနာတဲ့ပုဂ္ဂိုလ်မှာတော့ပြောလို့ကနားထောင်နေရတယ်တရားရတာကတဲမပေါ်ဘူးကျောဝန်သူဝင်ကလည်းတရားမပေါ်ဘူးနောက်ပြီးတော့မပြင်းမကြီးတရားထုတ်တဲ့ပုဂ္ဂိုလ်မှာတရားရတာတွေကိုတွေ့ရတယ်ဉာဏ်တော်ဝါမျိုးဝါတာစရာတွေတွေ့ရတယ်မင်းကဥပ္ပေတုမာလာကဘာမျိုးဝါသားစရာတွေကိုသူကိုယ်တိုင်တိဘုံဟောသွားတယ်မို့လားအဲ့ဒါကိုရွေးတွေကိုဟောတာပဲဘုန်းကြီးကသူပြောနေကြမလို့ပါဘူးတကယ်အားထုတ်ရင်တရားရတာတွေကိုအများကြီးပဲတွေ့ရပါတယ်တချို့ကအာကြီးတွေ့ရလုံးလို့ဘုန်းကြီးတို့ကတော်တော်ထိတ်ထားရတယ်ဝါသားလုံးအာကြီးနေလို့ဝါသားမှုလုံးမသွားရအောင်စောင့်ရှောက်ထားရတယ်ဝါသာလုံးအာကြီးနေရင်တရားကမတိုးတက်ဘူး။ဒါကြောင့်ဝါသာပြီးအချင်းမကုန်ရအောင်လို့အမျိုးမျိုးဖိနှိပ်ပြီးတော့ခေါ်ရတယ်။ဝါသာစရာတရားရတာတွေကအများကြီးရှိတယ်။ဘယ်ရတာနဲ့မှမတူဘူး။တရားရတာအမှန်တန်ကောင်းတယ်။သဗ္ဗရာတံဓမ္မရာသောဇိနာတိတဲ့။သဗ္ဗရာတံအလုံးစုံသောအရတာဟူသမျှကိုဓမ္မရာသောတရားရတာကသီနာတိအောင်နိုင်ပါတယ်အခုလောကမှာစားလို့သားလို့ရတာကောင်းတာရှိတယ်ဒီပြင်လဲမြင်ရလို့ရတာပေါ်တာကြားလို့ရတာပေါ်တာနားယူရလို့ရတာပေါ်တာသိထီရလို့ရတာပေါ်တာတွေမျိုးမျိုးပဲရှိပါသေးတယ်အဲ့ဒီရတာတွေကမရရတာမှမမှုပါဘူးဒီတရားရတာဟာအကောင်းဆုံးပါပဲတဲ့တစ်ချိန်လုံးကတကမာကြီးတယောက်ကတရားထုတ်ရင်သူတွေ့နေတဲ့တရားရတာအကြောင်းကိုပြောတယ်တရားရတာကောင်းတဲ့ပုံကတော့ဘယ်ရတာနဲ့မှမတူပါဘူးတဲ့ သူဟာလောကမှာအရာဓာတွေခံစားလေကလာခဲ့တာတော်တော်ဆုံးကြီးတဲ့လောကမှာဇီးပွားရေရောအိမ်ဆောင်ရေရောဘာရောညာရောပေါ့လေရောစရာပါစရာအရာဓာတွေဟာဖြင့်သုံးခဲ့ပါပြီတဲ့အခုတွေ့ရတဲ့တရားရတာဟာဘယ်လိုရတာနဲ့မှမတူဘူးဒီတရားရတာဟာဘယ်လိုကောင်းမှမသိအောင်ကောင်းနေတာပဲဒီတရားရတာဟာသိကောင်းနေရတာပဲလို့အဲ့ဒီဒီကမကြီးကအာရပါရနဲ့ပြောတယ်အခုတရားနာပရိသတ်ထဲမှာလဲဒီလိုတွေ့ဘူးတဲ့သူတွေပါနေမှာပါပဲအဲ့ဒါအမှန်တန်ကောင်းနေရတာတွေပါအဲ့ဒီလိုတရားရတာတွေကိုမပြင်းမိအားထုတ်တဲ့ပုဂ္ဂိုလ်တွေမှတွေ့ရခံစားရတယ်ဒီနေ့လို့တရားမထုတ်တဲ့ပုဂ္ဂိုလ်မှဘယ်တွေ့ရလိမ့်မလို့အခုလိုတရားဟောတဲ့အခါမှာတရားရတာလုံကောင်းကြောင်းကိုခွန်ကြီးတို့ကပြောနေပေမဲ့လို့ကိုယ်လည်းမတွေ့ရသေးတဲ့သူကဘယ်လိုကောင်းမှန်းကိုဘယ်သိလိမ့်မလို့ဥမာအရင်ဆိုရင်လူယောက်ကမုန်းဝဲစားတဲ့ဆိုပါတော့အဲဒီလိုစားပြီးတော့ဟာကောင်းလိုက်တာကောင်းလိုက်တာလို့ပြောပေမဲ့မစားရတဲ့ဘေးကပုဂ္ဂိုလ်မှဘယ်ကောင်းနေမလို့ဘယ်လိုကောင်းလဲဆိုတာကိုလည်းမသိနိုင်ဘူးဟိုလူကလည်းစားဒီလူကလည်းစားနဲ့နှစ်ယောက်သားအတူစားနေတယ်ဆိုရင်တော့တယောက်ကကောင်းနေတာလို့ပြောရင်အခြားလူကလည်းကောင်းတယ်ဆိုတာဟာဒါပဲလို့သိတာပေါ့သူကလည်းစားနေတာကိုပြီးတော့ဟိုလူကမုံကောင်းတယ်လို့ပြောတာဒါပဲငါကောင်းတယ်လို့သူလည်းကောင်းတာကိုပြောနေတာပဲလို့ဒါလို့သိနိုင်ပါတယ်အဲ့ဒါလိုပါပဲတရားတော်လို့ကိုယ်တိုင်တွေ့ထားတဲ့ပုဂ္ဂိုလ်ကတော့အခုခွန်ကြီးပြောနေတဲ့တရားရတာကိုသိနိုင်ပါတယ်သဘောပေါက်နိုင်ပါတယ်